ဗြိတိန်နိုင်ငံ Glasgow မြို့မှာနှစ်ပတ်ကြာကျင်းပပြုလုပ်ခဲ့တဲ့ COP26 ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံအတွင်းရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖြတ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အရှိန်မြင့်လှုံ့ဆော်ကြဖို့အတွက်နိုင်ငံပေါင်း200နီးပါးကသဘောတူညီချက်အစ်စ်ချမှတ်နိုင်တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်။ဒီညီလာခံအတွင်းတက်ရောက်လာတဲ့ကုစလဲတွေဟာကမ္ဘာလုံးဆိုင်ရာအပူချိန်ကိုစမ်းမှုခင်မတိုင်ခင်ရှိခဲ့တဲ့အတိုင်း 1.5 ဒီဂရီဆယ်စီယပ်ထက်မကျော်ပဲထားရှိဖို့ဆက်ပြီးတော့လှုံ့ဆော်သွားကြဖို့ကိုလှုံ့ဆော်သွားကြဖို့နဲ့ကြောင်ပြီးသွေးစွမ်းရည်အသုံးပြုမှုလျှော့ချသွားဖို့ကိုသဘောတူခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကတော့အခုလိုသဘောတူညီမှုရခဲ့တဲ့အတွက်ညီလာခံကိုတက်ရောက်လာတဲ့ကုစလဲတွေကိုချီးကျူးလိုက်ပါတယ်။ဒါပြင်ညီလာခံအတွက်အမေရိကန်ရဲ့အထူးကိုယ်စားလှယ် John Kerry ကလည်းညီလာခံအတွက်ကြောင်ပြီးသွေးစွမ်းအင်ရှော့ချဖို့ကိစ္စကိုထည့်သွင်းခဲ့တာကအရေးပါတဲ့အချက်ဖြစ်တယ်လို့လည်းပြောကြားလိုက်ပါတယ်။ဒါမှမဟုတ်ကုလသမဂ္ဂအတွင်းရေးမှူး Antonio Guterres ကတော့သတိထားပြီးတော့ကြိုဆိုခဲ့ပါတယ်
။ The approved texts are a compromise. They reflect the interests, the conditions, the contradictions.
ဒါကအပေးယူလုပ်ပြီးတော့ရရှိခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်ဒီသဘောတူညီချက်ကဒီနေ့ကမ္ဘာကြီးတဲ့ကအကျိုးစီးပွားတွေတတ်မှတ်ချက်တွေကွဲလွဲတာတွေနဲ့နိုင်ငံရေးဆန္ဒတွေကိုထင်ဟပ်နေပါတယ်ဒီထဲမှာအရေးပါတဲ့ခြေလှမ်းတွေကိုလှမ်းနိုင်ခဲ့ပြီမဲ့တချို့အကြီးအကျယ်ကွဲလွဲနေတာတွေကိုကျော်လွှားနိုင်ဖို့အတွက်တော့နိုင်ငံရေးအားလုံးကဝိုင်းဝန်းလှုပ်ဆောင်လို့တဲ့ဆန္ဒမရှိဘူးဆိုပြီးတော့အတွင်းမှုချုပ် Guterres ကပြောလိုက်ပါတယ်ဒါပြင်ဖန်လုံရင်တန်းငွေထုတ်လွှတ်မှုမှာအဓိကအရင်းမြစ်ဖြစ်တဲ့ကြောင်မီသေးစွမ်းအင်ရက်ဆိုင်ရေးအစားရှော့ချရေးဆိုတာနဲ့အစားထုတ်ဖို့အိန္ဒိယရဲ့အဆိုပြုချက်အရပြောင်းလဲလိုက်တဲ့အပေါ်မှာလည်းအကြီးအကျယ်စိတ်ပြည့်ရကြောင်းကျွန်းနိုင်ငံတွေအပါအဝင်နိုင်ငံအတော်များများကပြောဆိုခဲ့ကြပါတယ်ခင်ဗျာ။